Welcome to the Voice of America in Burmese.
Mingla Manak Khema Shin 2019 ခုနှစ်အောက်တိုဘာလ2ရက်တောက်ချာနေမနက်ခင်း VOA American Fan Season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့မနက်ခင်း Season တွေကိုကျွန်မများသတင်းအောင်ကတောင်းယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မကခင်ဗျတပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါကျောင်းနိုင်ငံထက်ကုန်တချို့အပေါ်မှာအခွန်30ရာခိုင်နှုန်းထပ်ပြီးတော့တိုးကောက်ခံတယ်လို့အမေရိကန်သမ္မတပြောကြားလိုက်ပြီးတဲ့နောက်မှာအမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲဟာပိုပြီးတော့ပြင်းထန်လာပါတယ်။ရေမင်းစီးပြအခမ်းအနားမှာလေကြောင်းတိုက်ခိုက်မှုလုပ်တဲ့အတွက်ဒါဇင်နဲ့ချီသေဆုံးရပါတယ်။ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာထိုင်းနိုင်ငံဘန်ကောက်ကအာဆီယံဒေသရင်းဆက်ဆက်စည်းဝေးတွေကိုတက်ရောက်နေရမှာရခိုင်ပြည်နယ်အရေးဆိုင်ရာမြန်မာစိုးရလှုပ်ဆောင်ချက်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်မှတ်သိအောင
်ဟုတ်ကဲ့ပါရှင်သတင်းလေးပြီးမှနားဆင်ရမယ့်သတင်းစာရီမှာတော့စီးရီးပဋိပက္ခတွေရှိနေစေမြန်မာနိုင်ငံမှာကလေးစစ်သားစုဆောင်အုံချမှုအပါအဝင်ကလေးတငယ်တွေအပေါ်မှာအကြမ်းဖက်မှုတွေကိုရပ်တန့်ဖို့တိကျတဲ့အရေးယူလှုပ်ဆောင်မှုတွေရှိဖို့လိုတဲ့အကြောင်း
ကျွန်တော်ထင်တာတော့ဒီကလေးစစ်သားတွေမရှိအောင်ကလေးတွေကိုမတရားအသုံးပြုတာနှိပ်စက်ညှင်းဆဲတာမလုပ်အောင်အခုအပီပီဆိုင်ရာလူခွင့်ရေးကောင်စီအဖွဲ့တွေကျွန်တော်တို့
ကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ပြောသွားတာပါအပြည့်အစုံကိုတော့သတင်းတွေပြီးမှနှားဆင်ရပါမယ်ဒီသတင်းတွေအတူထိုင်းနိုင်ငံဘန်ကောက်မြို့မှာ26ကြိမ်မြောက်အာဆီယံဒေသလုံခြုံရေးစီနီဘယ်မကျင်းပခင်ရက်ပိုင်းအလိုမှာပဲမြောက်ကိုရီးယားကဒုံးပျံစနစ်အစ်စ်တစ်ခုကိုစမ်းသပ်ပြင်လုပ်ခဲ့တဲ့အကြောင်းနဲ့တခြားစိတ်ဝင်စားပွဲရာသတင်းလွှာတွေကိုလည်းနှားဆင်ရပါမယ်အခုအရင်ဆုံးတော့ဒီကနေ့မနေ့ပိုင်းတွင်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါရှင်
တရုတ်နိုင်ငံထွက်ကုန်တချို့ပေါ်မှာအခွန်10ရာခိုင်နှုန်းနောက်ထပ်တိုးမြှင့်ကောက်ခံမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးတဲ့နောက်မှာအမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲအချိန်ဟာပိုးပြီးတော့ပြင်းထန်လာခဲ့ပါတယ်။နောက်လာကြရင်ကုန်သွယ်ညှိနှိုင်းမှုတွေဆက်ပြီးပြုလုပ်မယ်ဆိုတဲ့သဘောတူညီမှုရရှိပြီးတရုတ်အကြမ်းချက်တပရင်းနေမှာပဲသမ္မတထရမ့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံဟာအမေရိကန်ရဲ့စိုက်ပျိုးရေးထွက်ကုန်တွေကိုပိုးပြီးတော့ဝယ်ယူဖို့နဲ့အမေရိကန်ပြည်ထောင်စုတဲကိုဆန္ဒနာကဘိန်းထွက်ဆေးဝါးတင်သွင်းမှုရပ်ဆိုင်းစေတဲ့ကိစ္စကိုပြက်ကွက်နေတယ်လို့သမ္မတထရမ့်ကဆွဆွဲလိုက်ပါတယ်။အရင်တုန်းကတိုးမြှင့်ကောက်ခံခဲ့တဲ့တွင်းကုံဂွန်တွေဟာဆက်မှုထုတ်ကုန်တွေကိုပြတ်မှတ်ထားခဲ့တယ်နဲ့အခုစတင်လာတဲ့တွင်းကုံဂွန်တွေကတော့လက်ကင်ဖုံးနဲ့အဝတ်ထည်စတဲ့လူသုံးကုံတွေကိုပြတ်မှတ်ထားလာတာလည်းဖြစ်ပါတယ
်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့52ကြိမ်မြောက်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုဟာမြောက်ကိုရီးယားနိုင်ငံကတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲပြုလုပ်နိုင်မှာမဟုတ်ဘူးလို့ပြောပါရယ်။ပြီးခဲ့တဲ့နှစ်တွေကကျင်းပခဲ့တဲ့အာဆီယံအစည်းအဝေးတွေကတော့အမေရိကန်နဲ့မြောက်ကိုရီးယားတို့အကြားတွေ့ဆုံဆွေးနွေးဖို့အတွက်အခွင့်အရေးရရှိနိုင်တဲ့နေရာဖြစ်ခဲ့ပါရယ်။နိုင်ငံကြီးဝန်ကြီးပွန်ပီယိုကကုန်သွယ်ရေးညှင်းပွားမှုတွေနဲ့တောင်တရုတ်ပင်လယ်နယ်မြေညီပေါင်းမှုတွေကြောင့်ဆက်ဆံရေးတင်မာနေတဲ့တရုတ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးဝါရင်နဲ့တော့တွေ့ဆုံဆွေးနွေးခဲ့ပြီးဆွေးနွေးပွဲအပြီးမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝါရင်ကသူတို့နှစ်ဦးတွေ့ဆုံမှုမှာနားလည်မှုကိုမြင့်တင်နိုင်ခဲ့ကြောင်းလည်းပြောပါရယ်။ဝါရှင်တန်ဟာရှီတာဝါရှာဒေတာကညှင်းပွားနေတဲ့နယ်မြေမှာတရုတ်နိုင်ငံရဲ့စစ်ရေးနဲ့စီးပွားရေးအင်အားကြီးထွားလာတာကိုစိုးရိမ်မကင်းဖြစ်မိတယ်လို့ထုတ်ပေါ်ပြောထားခဲ့ပါရယ်။ကမ္ဘောဒီးယားနိုင်ငံကသူ့နိုင်ငံအတွင်းတရုတ်စစ်စခန်းတည်ဆောက်ဖို့ခွင့်ပြုထားတယ်ဆိုတဲ့သတင်းကိုညှင်းဆုပ်ခဲ့ပြီးမှတော့ဝန်ကြီးပွန်ပီယိုဟာစိတ်သက်သာရာဟန်ရခဲ့ပြီးကမ္ဘောဒီးယားနိုင်ငံရဲ့အမျိုးသားချုပ်ကြားအာဏာကိုခိုင်ခိုင်မာမာကာကွယ်နေကြကိုအမေရိကန်ပြည်ထောင်စုအနေနဲ့ကြိုဆိုကြောင်းပြောပါရယ်။ဒေသတွင်းကတခြားနိုင်ငံတွေကလည်းတရုတ်နိုင်ငံကမ္ဘောဒီးယားနိုင်ငံဤသို့ဆောင်ရွက်ဖို့တိုက်တွန်းခဲ့ပြီးအမေရိကန်ဟာဒေသတွင်းနိုင်ငံတွေကိုအမေရိကန်နဲ့တရုတ်ကြားဘက်ရွေးဖို့တောင်းဆိုနေကြမဟုတ်ဘူးလို့လည်းပြောပါရယ်။
ရှိမင်းနိုင်ငံအေဒန်မြို့မှာဆေးပြတ်ခံစားပြုလုပ်နေစဉ်အတွင်းလေကြောင်းတိုက်ခိုက်မှုဖြစ်တဲ့အတွက်ကျက်တပရင်းတွေကလူပေါင်းဒါဇင်နဲ့ချီပြီးတေဆုံသွားခဲ့ပါတယ်။အစောပိုင်းတုန်းကလည်းတခြားရပ်ကွက်တစ်ခုမှာအသေးခံဘုံးခွက်တိုက်ခိုက်မှုတစ်ခုကြောင့်အနည်းဆုံး10ဦးတေဆုံခဲ့တာပါ။အီရန်တွေနဲ့မဟာမိတ်ပြုထားတဲ့ဟူတီတပုံတွေကဒီဆေးပြတ်ပွဲကိုတာလက်ပစ်ပက်ထင်းတက်ဒုံးကျည်တစ်ခုနဲ့လက်နက်တပ်ဆင်ထားတဲ့ drone ယာဉ်ကိုပစ်လွှတ်ခဲ့တာဖြစ်တယ်လို့ဟူတီရဲ့တရားဝင်အယ်မာရှာကျောင်းဝင်တန်ကြားကပြောပါတယ်တိုက်ခိုက်ခံရတဲ့တပ်ဖွဲ့ဝင်တွေကတချို့ဟာ ဖူးသီးတဲ့ပုံတွင်နဲ့2015ခုနှစ်ခရက်ကတိုက်ခိုက်လာခဲ့တဲ့ဆော်ရီဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တွေလည်းဖြစ်ပါတယ်သူတို့ဟာနိုင်ငံတကာအသိမှတ်ပြုထားတဲ့ရေမြအစုအကိုထောက်ခံကြသူတွေဖြစ်ပါတယ်ဒီတိုက်ခိုက်မှုကြောင့်သေဆုံးသူပေါင်း32ဦးမကရှိနေပြီဖြစ်ပြီးတပ်မှုတအုပ်လည်းပါဝင်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်အဲ့ဒီတပ်မှုဟာမင်းကွန်းပြောကြားနေစဉ်မှာ ကိုညှင်းဆန်ပါတယ်
။အမေရိကန်နိုင်ငံကအီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်အပေါ်အရေးယူပိတ်ဆို့မှုလုပ်တာဟာကလေးဆန်လွန်ကြောင်းအီရန်သမ္မတဟာဆန်ရိုဟာနီကရုပ်မြင့်တန်ကြားကတင်ကြားသားပရိနေကပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံဟာကြိုတင်သတ်မှတ်ချက်တွေမပါဘဲစိတ်ဆက်ဆွေးနွေးမယ်လို့ပြောပြီးတော့မှအီရန်နိုင်ငံရဲ့ဝန်ကြီးကိုပိတ်ဆို့အရေးယူခဲ့တယ်လို့လည်းအီရန်သမ္မတကပြောပါတယ်။အီရန်နိုင်ငံရဲ့ဝန်ကြီးအပေါ်ပိတ်ဆို့အရေးယူခဲ့တဲ့အမေရိကန်သမ္မတရဲ့အမိန့်မှာအီရန်နိုင်ငံရဲ့ဝန်ကြီးဟာလက်တလောကမှာအမေရိကန်ကပိတ်ဆို့အရေးယူခဲ့တဲ့အီရန်ဘက်သားကြီးကောင်းဆောင်အယာတိုလာအလီခါမေနီကိုစားလှုပ်ရှားဆောင်ရွက်နေတယ်လို့ဆက်ဆွဲထားတာပါ။အမေရိကန်စစ်မြေတာဝန်ရှိသူတူကအခုလိုအရေးယူတာဟာပုံမှန်အခြေအနေတော့မဟုတ်ကြောင်းအီရန်တို့အမေရိကန်ကိုချိန်ချောင်နေတဲ့မစင်မချင်းနိုင်ငံရဲ့ဘဝရကိုမဆွတ်လို့တည်း၍ဖိအားအမြင့်ဆုံးပေးသွားမှာဖြစ်ကြောင်းပြောပါရယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့ဒီအရေးယူမှုဟာအီရန်ပြည်သူတွေကိုဖိနှိပ်ဖို့နဲ့အကြမ်းဖက်မှုတွေလုပ်ရမှာအသုံးပြုနိုင်တဲ့အရေးအမြစ်တွေအီရန်အစိုးရမရရှိနိုင်အောင်ဆောင်ရွက်တဲ့နောက်ထပ်ခြေလှမ်းတန်းဖြစ်တယ်လို့လည်းပြောပါရယ်။အီရန်နိုင်ငံရဲ့ဝန်ကြီးဇာရီဖ်ကတော့အီရန်နိုင်ငံရဲ့ပြင်ပမှာသူ့ရဲ့အကျိုးစီးပွားနဲ့ပိုင်ဆိုင်မှုတစုံတရာမရှိတာကြောင့်အမေရိကန်ရဲ့အရေးယူမှုဟာသူနဲ့သူ့ရဲ့မိသားစုကိုဘာမှထိခိုက်မှာမဟုတ်ဘူးလို့လည်းချက်ချင်းတုံ့ပြန်ပြောဆိုခဲ့ပါရယ်။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ5.24kHz 12.39 5.40kHz 13.39 5.51.5 5.90kHz 15.95 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်52ချိန်မြောက်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာအာဆီယံကနေဒါနိုင်ငံကြီးဝန်ကြီးများအစည်းအဝေးမှာကနေဒါနိုင်ငံကြီးဝန်ကြီးနဲ့အတူပူးတွဲတဘာပတိဖြစ်နေဆောင်ရွက်ခဲ့ပါတယ်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာအာဆီယံဆွေးနွေးပဲနိုင်ငံတွေဖြစ်တဲ့ဩစတြေးလျဂျပန်အိန္ဒိယကနေဒါအမေရိကန်ဥရောပသမဂ္ဂကိုရီးယားသမရနိုင်ငံတွေနဲ့ကျင်းပပြုလုပ်တဲ့နိုင်ငံကြီးဝန်ကြီးတွေအစည်းအဝေးကိုတက်ရောက်ခဲ့တဲ့ပြင်မဲခေါင်မြစ်အောက်ပိုင်းနိုင်ငံများဝန်ကြီးများအဆင့်အစည်းအဝေးနဲ့ခြေချင်းမြောက်မဲခေါင်ဂင်ကာပူးပေါင်းဆောင်မှုဝန်ကြီးအစည်းအဝေးတွေကိုလည်းတက်ရောက်ခဲ့တာပါဝန်ကြီးဦးကျော်တင်ဟာဂျက်တဗီနေမှာပဲ EU ဥရောပသမဂ္ဂအစည်းအဝေးကိုဆက်လက်ဖြစ်တဲ့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာမြန်မာနဲ့ EU ကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်တွေတိုးမြှင့်ဒီတွက်ကိစ္စရဲ့အတွေ့အပြင်ရခိုင်ပြည်နယ်ကနေအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခုံလုံးနဲ့ရ ेंजर ဒုက္ခသည်တွေပြန်ပြီးလက်ခံရေးအတွက်မြန်မာဘက်ကလှုပ်ဆောင်နေမှုတွေကိုပါဆွေးနွေးကြတာဖြစ်ပါတယ်
ကိုရီးယားနိုင်ငံဆိုးမြူတော်နောက်ပိုင်းရန်ချုံခိုင်ကတိဆောက်ဆဲရေစုပ်ဆက်ယုံတစ်ခုမှာမြန်မာတပ်ဦးပါဝင်တဲ့အသက်20ကျော်အရွယ်အမျိုးသား2ဦးသေဆုံးနေတာကိုကြာတာပရိသတ်မဏ္ဍပ်ကတွေ့ရှိခဲ့ပါတယ်။သူတို့2ဦးဟာမိုးသည်ထန်စွာရွာသွန်းနေတဲ့အချိန်မှာပျောက်ဆုံးနေကြတာတရက်နီးပါးရှိခဲ့ပြီဖြစ်ပါတယ်။ပထမတဦးကတော့29နှစ်အရွယ်ကိုရီးယားမျိုးသားတဦးဖြစ်ပြီးနောက်တဦးကတော့23နှစ်အရွယ်မြန်မာလူမျိုးဆောက်လုပ်ရေးသမားတဦးဖြစ်တယ်လို့ကိုရီးယားဂျုံအန်းနေစဉ်သတင်းဌာနကဖော်ပြပါတယ်။သူတို့2ဦးစလုံးဟာရှွန်ဒေးစက်မှုလုပ်ငန်းတစ်ခုမှာလုပ်ကိုင်နေသူတွေဖြစ်ပါတယ်။အသက်29နှစ်အရွယ်ကိုရီးယားမျိုးသားဟာမိုးကြောင့်ရေတွေပြည့်ချက်နေချိန်မြန်မာအမျိုးသားကိုထွက်ပြေးနိုင်အောင်ရေစုပ်စခန်းရဲ့တကားကိုဖွင့်ပေးဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ဖြစ်သွားခဲ့တယ်လို့ရှွန်ဒေးကုမ္ပဏီပြောခွင့်ရကပြောပါတယ်။ဆိုးမြူတော်ဝန်ဟာကြာတာပရိနေမနက်ပိုင်းမှာအခင်းဖြစ်ပေါ်တဲ့နေရာကိုတွားရောက်ခဲ့ပြီးစုံစမ်းစစ်ဆေးခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ
်။ပါကစ္စတန်အထက်လက်တော်ဥက္ကဋ္ဌအယုံကြည်မရှိအစိုးရချက်ကိုကြော်လွှားသွားလိုက်ပါပြီ။အစ္စလာမဘတ်မြို့တော်မှာကြာတာပရိနေကအတိုက်ခံအမှတ်တွေကရှက်တိတ်စင်တာနီကို64မဲနဲ့ယာရုကနေဖယ်ရှားဖို့အတွက်ကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လက်ဝက်စနစ်နဲ့မဲပေးပြီးတဲ့နောက်မှာအထက်လက်တော်အမှတ်50ကသာရရှိတဲ့အတွက်မအောင်မမြင်မဲဖြစ်သွားကြတာပါအထက်လွှတ်တော်ဥက္ကဋ္ဌကိုဖယ်ရှားဖို့အတွက်ကြိုးပမ်းမှုဟာအစိုးရကိုဖိအားပေးဖို့အတွက်အတိုက်ခံတွေရဲ့အားထုတ်မှုတည်းလည်းဖြစ်ပါတယ်အင်္ဂလိပ်ဘာသာနဲ့ထပ်ဝေတဲ့ဒွန်သတင်းစာကြီးကတော့အယုံအကြည်မရှိအစိုးရှုံးနိမ်သွားတာကိုအောင်မြင်မှုတည်းဖြစ်ဖော်ပြပေမဲ့အတိုက်ခံတွေကတော့အစိုးရဟာမဲဝဲပြီးတော့လွှမ်းမိုးအနိုင်ယူသွားတာဖြစ်တယ်လို့ပြောကြပါတယ်အနာရ PTI ပါတီအဖွဲ့ဝင်တွေကတော့ဒီကိစ္စမှာမတမာမှုရှိတယ်ဆိုတာကိုပယ်ချလိုက်ပါတယ်
နိ American Agatha Susan Tana Nasagale Piotavare, through a test called Joe Shapui Juruga, Editushimu, Tipure Lusuare, Tijo Tolong de Ma, Wizon Jugaro, Tashi Drawari, Ninai Pue, Chene Shibi, Janet Longara Pubilun Elu, the Pamina Shinega Yusani Jare, Tashi Nitana and Lekanari de Ma, Chautami Vin Tishimune, Nene Aquaweha, Cabana Nene Aquawila, Machinira Jau, Ji Yashina Apuji, Yashina Muruha, Diga Jare Elu, the Pamina Shinega Piore.
ဒီရက်ဖရမ်ဝါရှင်တန်သဘောသဘောအမေရိကန်ဒီအိုဝေးဒီကနေ့မနေ့ပိုင်းအတွက်ထိတ်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြူးတန်နယ်ကိုရေမင်းထွန်းတို့ပြောပြပေးခဲ့ရပါရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီထိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့အာဆီယံဒေတာရင်းရဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာ ဩဂုတ်လ၁ရက်ကြာသပြီးနေ့မှာအာဆီယံကနေဒါနိုင်ငံသားဝန်ကြီးများအစည်းအဝေးမှာပူးတွဲသဘာဝတူဖြစ်ဆောင်ရွက်ခဲ့သလိုEU ဥရောပသမဂ္ဂအဆင့်မြင့်ကိုယ်စားလှယ်နယ်တွေတွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆိုင်ရာမြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေကိုဆွေးနွေးခဲ့ပါတယ်အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်
马上，那今天，阿西安南岸区文件的示威呢，实施示威的个对应的，比方说文件乌角镇哈，阿西安加拿大南岸区文件的示威嘛，加拿大南岸区文件Christia Freeland的都布置的巴巴地片的参与开发的，内在拍照拍波的，亚洲木的个内内亚嘛，加拿大的阿西安加布邦参与木的，才比较陆上内面路苗人将示威嘛，文件乌角镇个，阿库路表白的。
I wish to inform the meeting that Myanmar has had the opportunity of hosting the 8th.
Myanmar and Nine, Sijimio, ASEAN Ganida, Nino of Lewego, Nibiroma Natan Saku, Julaila, Nomenga, Jimba Nanget, Elu, Sien Kanduare. Nezachajo, Julone, Yazu Murigo, ASEAN Ne, Siwewe, a season ima, Amebe Uza, Pigevare. D Nezachajo, Julone, Yazu Mu, Nene Yirima.
อาเซียนเนี่ยกันนี่ราจาปูบ้องส่งแย่แน่นเลยมั้ยลูกညွှန်လင်းပါတယ်ပြည်တော်စုဝန်ကြီးဦးကျော်တင်ဟာအာဆီယံဆွေးနွေးပတ်နိုင်ငံတွေဖြစ်တဲ့ဩစတြေးလျဂျပန်အိန္ဒိယကနေဒါအမေရိကန်ဥရောပသမဂ္ဂကိုရီးယားသမဂ္ဂသမရနိုင်ငံတွေနဲ့ကျင်းပပြုလုပ်တဲ့နိုင်ငံချင်းဝန်ကြီးများအစည်းအဝေးတွေကိုတက်ရောက်ခဲ့တဲ့အပြင်မဲခေါင်မြစ်ကြောင်းအောက်ပိုင်းနိုင်ငံများဝန်ကြီးများအဆင့်အစည်းအဝေးနဲ ပူတွဲလူကုန်ကူးမှုတိုက်ဖြတ်ရေးအခမ်းအနားကိုလည်းတက်ရောက်ခဲ့တာပါဒီအခမ်းအနားမှာဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရစ်ပင်ကမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုးလုံနေရတယ်ရွန်ဂျာမွတ်စလင်တွေနဲ့အတူရခိုင်ပြည်နယ်အကြမ်းတဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းနဲ့ရေရှည်ပြည်လည်းနှစ်အောင်ဝိုင်းဝန်းပြီးကြိုးပမ်းကြဖို့အတ
committed to working with Myanmar, with Bangladesh, with ASEAN.
ဒီနေ့ကချင်းညားချင်းလူတွေနဲ့ပတ်သက်ပြီးတော့လေကျမတို့စိုးရိမ်နေကြပါလေ။ဒီကိစ္စအတွက်ရေရှည်နဲ့ကာလတရှိခမ်းမဲ့အဖြေရဖို့ဥတည်ပြီးကျမတို့မြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နဲ့သာမကအာဆီယံနဲ့တခြားမိတ်ဆွေတွေနဲ့အတူလက်တွဲပြီးလုပ်ဆောင်သွားမယ်လို့စံတိတ်ထံချထားပါလေ။
အာဆီယံဖွဲ့စည်းနဲ့မိတ်ဖက်နိုင်ငံတွေကြားဆွေးနွေးမှုတွေကိုတက်ရောက်ခဲ့တယ်။ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပိန်းကတောင်တရုတ်ပင်လယ်ပြင်တွင်းမှာလုံခြုံရေးအတွက်စိုးရိမ်ကြောင်းပြောကြားခဲ့တယ်လို့ဩစတြေးလျနိုင်ငံဟာဒေသရင်းမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်တရားရေးစနစ်ကိုမြင့်တင်ရမှာအထောက်ကူရစီဖို့အတွက်တရားရေးအရာရှိ 13,000 ကျော်ကိုလေ့ကျင့်သင်တန်းတွေပေးပြီးတော့ကူညီခဲ့ပြီးတဲ့အပြင်အာဆီယံ10နိုင်ငံမှာလူကုန်ကူးခံရသူတွေကိုတည်တည်ချာချာအကာအကွယ်ပေးနိုင်အောင်လှုံ့ဆော်ပေးနေတယ်လို့လည်းပြောပါတယ်။ပြည်တော်စုဝန်ကြီးဦးကျော်တင်ဟာချက်တပင်းနေမှာပဲ EU ဥရောပသမဂ္ဂအဆင့်ကြီးကိုယ်စားလှယ်ဖြစ်တဲ့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌ Miss Frederica Mohan ကကျင်းနေလက်တွဲဆောင်ခဲ့ပါတယ်ဒီတွဲဆောင်ဘက်မှာမြန်မာနဲ့အီယူကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတုံးမြင့်ရေးကိစ္စရပ်တွေပြင်ရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒက်ရှ်ဘက်ကိုထွက်ပြေးခေါ်လုံကြတယ်ရွန်ဂျာဒုက္ခဒေရီပြန်လဲလက်ခံရေးအတွက်မြန်မာဘက်ကလှုပ်ဆောင်နေမှုတွေကိုပါဆွေးနွေးခဲ့တာဖြစ်ပါတယ်ဒီလှုပ်ဆောင်မှုတွေထဲမှာအာဆီယံတွင်းမှုချုပ်ယ ိသူတွေဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုတွားရောက်စီစဉ်နေမှုတွေအစိုးရရဲ့ပြင်ဆင်ဆောင်ရွက်မှုတွေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရအပ်ရေးကိစ္စဆိုင်ရာလှုပ်ဆောင်နေမှုတွေကိုရှင်းပြခဲ့တာပါဥရောပသမ္မတအဆင့်မြင့်ကိုယ်စားလှယ်နဲ့ဥရောပကော်မရှင်အုပ်ဒီဒုတိယဥက္ကဋ္ဌကလည်းရခိုင်ပြည်နယ်မှာနေရွှန့်ခွာသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့အပြုပေါ်သဘောဆောင်တဲ့ကြိုးပမ်းအားထုတ်မှုတွေတိုးတက်မှုတွေပေါ်မှာဝမ်းမြောက်ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဒါပြင်ရခိုင်ပြည်နယ်အရေးကိစ္စရေးရေးဖွံ့ဖြိုးတိုးတက်မှုရရှိရင်းနဲ့မြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့အတွက်ဥရောပသမဂ္ဂကဆက်လက်အကူအညီပေးမယ်လို့ပြောကြားခဲ့တာပါ။အာဆီယံအစည်းအဝေးတွေပွဲတွေမှာရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်တဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေနေရပြန်ရင်းကိစ္စအတွက်တိုင်တန်းမှုတွေလည်းရှိခဲ့တာပါမြန်မာစစ်ဝါကတော့ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်ကုလသမဂ္ဂအေဂျင်စီတွေနဲ့သဘောတူညီချက်တွေတိကျရေးထိုးထားပြီးတော့အကောင့်တွေဖော်ဖို့ကြိုးပမ်းနေတယ်လို့ပြောဆိုထားတာဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ပြောပြပြီးခဲ့တာပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။စီးရေးပဋိပက္ခတွေရှိနေစေမြန်မာနိုင်ငံမှာကလေးစစ်သားစုဆောင်အုံချမှုအပါအဝင်ကလေးသင်ငယ်တွေအပေါ်မှာအကြမ်းဖက်မှုရပ်တန့်ကြဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းနေပေမဲ့တိကျတဲ့အရေးယူလှုပ်ဆောင်မှုမရှိရင်လက်တွေမှာတည်တာတဲ့ထိရောက်မှုမရှိနိုင်ဘူးလို့တိုင်းရင်းသားအဖွဲ့အစည်းတို့ကသုံးသပ်ကြပါတယ်။ညောင်မျိုးကုလသမဂ္ဂဌာနချုပ်မှလူညွေးကောင်စီရဲ့ကလေးသင်ငယ်နဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအလို့အဖွဲ့အစည်းအဝေးကျင်းပနေခြင်းကာလအတွင်းမှာဒီလိုပြောဆိုလိုက်တာပါဒီအကြောင်းကိုကိုညင်ဝင်းအောင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ကုလသမဂ္ဂလူညွေးကောင်စီရဲ့ကလေးသူငယ်နဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအလို့အဖွဲ့38ကြိမ်မြောက်အစည်းအဝေးကိုနယူးယောက်ကုလသမဂ္ဂရုံးချုပ်မှဒီရက်ပိုင်းအတွင်းကျင်းပနေပြီးပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာတပ်မတော်ကကလေးစစ်သားစုဆောင်မှုရှိပြီး64ဦးကိုစစ်သားအဖြစ်အသုံးပြုနေကြကြောင်းနဲ့အရင်လုံးကလည်းကလေးစစ်သား26ယောက်စုဆောင်းခဲ့တာကို2018ထဲမှာအတည်ပြုနိုင်ခဲ့ကြောင်းဇူလိုင်လ30ရက်ကုလသမဂ္ဂရဲ့သတင်းစာရှင်းလင်းပွဲအတွင်းကုလအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရဖာရင်ဟတ်ကပြောသွားတာပါကုလသမဂ္ဂတွင်မကနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းမြန်မာနိုင်ငံရဲ့ကလေးစစ်သားပြည်တနာကိုဖြေရှင်းဖို့တိုက်တွန်းလာခဲ့ကြပါတယ်ဒီလိုနိုင်ငံတကာရဲ့တိုက်တွန်းမှုတွေဟာလက်တွေ့မှာထိရောက်မှုမရှိဘူးလို့သုံးသပ်သူကတော့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်ဒီလိုတိုက်တွန်းတောင်းဆိုတာနဲ့တော့အရာမရောက်ဘူးလို့ထင်တယ်ဘာလို့ဆိုတော့အဲဒီခလေးစစ်သားတွေမဆုဆောင်ဖို့ခလေးတွေကိုမတရားအတုံးမပြုဖို့အာဒီကုလသမဂ္ဂကတောင်းဆိုတာလူ့အခွင့်အရေးကောင်စီတွေတောင်းဆိုတာဟာဟိုးပုတ်ချုပ်နေဝင်လက်ထက်ကြတဲ့အတောင်းဆိုခဲ့တာအနည်းပေါင်း50ကျော်ရှိခဲ့ပါပြီအခုလည်းဒီခလေးစစ်သားတွေအရှိတုံးပဲ
ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာမြန်မာစစ်တပ်အတွင်းမှာသာမကတိုင်းသာလက်နက်ကိုင်အဖွဲ့တွေထဲမှာလည်းခလေးစစ်သားအသုံးပြုမှုဆက်ရှိနေတယ်လို့ဖော်ပြထားပါတယ်လက်နက်ဝယ်ယူနိုင်ရေးပြည်ပမှုအပါအဝင်တိရောက်တဲ့အရေးယူမှုရှိမှသာမြန်မာနိုင်ငံခလေးစစ်သားပြည်ထနာကိုဖြည့်ရှင်းနိုင်မှာဖြစ်တယ်လို့မြင်သူကဝါရှင်တန်ဒီစီအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ဖြစ်ပါတယ
်တောင်းဆိုတာတစ်ခုနဲ့တော့မဖြစ်နိုင်ပါဘူးဒါပေမဲ့ဒီလက်နက်ရောင်းဝယ်မှုအကုန်တွယ်မှုကိုကန့်တတ်မှုကနေပြီးတော့အာမန်ဘာကိုဆိုရဟာရီနဲ့စလုပ်ဖို့တင့်ပါတယ်နောက်တစ်ခုက financial sanction မျိုးပေါ့နော်ချိရောက်တဲ့အရေးယူမှုဖြစ်ပေါ်လာမှတကယ်ကိုပြောင်းလဲလာမယ်လို့ထင်တယ
်ကုလသမဂ္ဂနဲ့နိုင်ငံတကာကပို့ပြီးချိရောက်တဲ့အရေးယူမှုရှိမှသာလျှင်ကလေးစစ်သားနဲ့ပြည်ပကအတွင်းကလေးသူငယ်ချမ်းဖက်ခံရမှုရောကြလာမှာဖြစ်တယ်လို့ဒေါက်တာဆိုင်းတွင်းမောင်ကသုံးသပ်ပါတယ်
အမပမတ်တမတော်ကကျွလွန်လဲဆိုရင်လဲပမတ်တမတော်ကိုအရေးယူရမယ်။တိုင်းရင်းသားတမတော်တွေကဒီလိုကျွလွန်လဲဆိုရင်လဲသူတို့ကိုအရေးယူရမယ်။ဒီလက်နက်ကင်တွေကိုဆက်တွေ့ပြီးတော့မှသူတို့ကိုလက်နက်တွေရောင်းဝယ်တဲ့ဟာတွေကိုအားလုံးရပ်တန့်ဖို့ဒီတကဘာလုံးမှာရှိတဲ့ဒီအဖွဲ့အစည်းတွေအထူးသဖြင့်ကုလလုံခြုံရေးအဖွဲ့ကနေပြီးတော့ဖြည်းဖြည်းရောက်ရောက်အရေးယူတင်တယ်။ပိတ်ဆို့မှုတွေလုပ်လို့ရတယ်။ PR တွေပေးလို့ရတယ်လို့ကျွန်တော်ထင်တယ်။ဆိုတော့တကယ်လို့စစ်ပွဲပြီးသွားပြီစစ်ပွဲမရှိတော့ဘူးဆိုရင်တော့ဒီခရီးစစ်တပ်ပြဿနာလေရှိတော့မယ်မထင်ဘူးလို့ကျွန်တော်အဲ့လိုယူဆပါတယ်
ကလင်းစစ်သားပြဿနာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးနေတာမှန်ပေမဲ့မလိုက်နာမနေရအရေးယူမှုမျိုးမြန်မာနိုင်ငံအပေါ်ချမှတ်ဖို့ခက်ခဲနေသေးတယ်လို့ကိုကွန်ဆန်ကမြင်ပါတယ
်။ဒါတော့အချိန်နည်းနဲ့တော့ဖြစ်နိုင်လို့မြင်ပါတယ်။ဘာလို့ဆိုတော့တမတော်ကိုတမတော်ဆိုတာဗမာတပ်ကိုပြောတာပါ။ပိတ်ဆို့မှုတော့တမတော်ကိုတင်းကျပ်မှုဖြစ်မဲ့ဟာတွေအခက်ခဲဖြစ်နေတဲ့ဟာတွေကုလသမဂ္ဂမှာရောနိုင်ငံကြီးအချို့ကတော့လုံးဝကြီးတောက်လျှောက်နိုင်ငံရဲ့အကာအကွယ်ပေးနေတဲ့ဟာတွေကိုကျွန်တော်တို့တွေ့နေရတာပဲဒီ။တမတော်ကနေပြီးတော့တကယ်ဆိုကိုယ့်ရဲ့တပ်မှာအတမပြည့်တဲ့ကလေးကကို့နိုင်ငံကို့ပြည်သူတို့ကာကွယ်နေရတဲ့အဆင့်ပုံစံဖြစ်နေရဆိုတော့တကယ်ကိုနိုင်ငံတကာရှေ့မှာမျက်နှာပါမလာပါဘူးဗျ
။မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကကလေးစစ်သားစုဆောင်းခဲ့တဲ့ဖြစ်ရပ်၁၁ခုရှိခဲ့ပြီးစုစုပေါင်း၁၇ဦးကိုကလေးစစ်သားအဖြစ်အသုံးပြုခဲ့တယ်လို့ကုလသမဂ္ဂစီရင်ခံစာမှာဖော်ပြပါရတယ်။အဲဒီထဲမှာ KIA, TNLA, KNLA, UWSC စတဲ့တပ်တွေဟာကလေးစစ်သားစုဆောင်းခဲ့ကြတယ်လို့ကုလသမဂ္ဂစီရင်ခံစာမှာဖော်ပြပါရတယ်။ဩဂုတ်လ၂ရက်တောက်ကြဒီကနေ့မှာတော့လုံခြုံရေးကောင်စီမှကလေးများနဲ့လက်နက်ကင်ပြည်ပကဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂံပါရဲ့နှစ်ပတ်လည်အစီရင်ခံစာအပေါ်တကပွင့်ဆွေးနွေးပွဲပြုလုပ်သွားဖို့ရှိပါတယ်ခင်ဗျာ
။ကိုညာဝင်းရောက်ပါရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOE ရဲ့ Internet ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီပဲနားဆင်နိုင်ပါလိမ့်။အခုဆက်ပြီးတော့သတင်းလွှာတပုတ်ကိုတင်ဆက်ပေးပါဦးမယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာ26ကြိမ်မြောက်အာဆီယံဒေသလုံခြုံရေးဆွေးနွေးပွဲမကျင်းပခင်ရက်ပိုင်းအလိုမှာပဲမြောက်ကိုရီးယားနိုင်ငံကဒုံးမြန်စနစ်တစ်ခုကိုစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ဒီလိုစမ်းသပ်ပစ်လွတ်တာဟာမြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တယ်ဆိုပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကရှုတ်ချခဲ့ပါတယ်။ဒါပေမဲ့အမေရိကန်ကတော့မြောက်ကိုရီးယားခေါင်းဆောင်ဟာသူပေးထားတဲ့ကတိကိုမချိုးဖောက်ဘူးလို့လည်းပြောပါတယ်။အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်။
ERF လို့ခေါ်တဲ့အာဆီယံဒေသဆိုင်ရာလုံခြုံရေးဆွေးနွေးပွဲကိုထိုင်းနိုင်ငံဘန်ကောက်မြို့မှာအောက်တိုဘာ၂ရက်နေ့မှာမကျင်းပခင်ရက်ပိုင်းအလိုမှာပဲမြောက်ကိုရီးယားနိုင်ငံကဒုံးကျပ်စနစ်အသစ်စမ်းသပ်ဖောက်ခွဲမှုတွေပြုလုပ်ခဲ့ပါတယ်။ ERF အစည်းအဝေးမှာ American တောင်ကိုရီးယားနဲ့တူဂျပန်တို့ကိုရီးယားကျွန်းဆက်တည်ငြိမ်ရေးဆွေးနွေးပွဲတွေလည်းလုပ်နေဖို့ရှိပါတယ်။မြောက်ကိုရီးယားအနေနဲ့ ERF လုံခြုံရေးဆွေးနွေးပွဲမှာမြောက်ကိုရီးယားရဲ့စစ်အင်အားကိုထည့်သွင်းစဉ်းစားအသိအမှတ်ပြုစေဖို့အခုလိုဒုံးကျပ်စနစ်အသစ်ကိုစမ်းသပ်တာလို့လည်းယူဆကြပါတယ်။မြောက်ကိုရီးယားသတင်းဌာန KCN တွေကဒုံးပျံစနစ်အသစ်စမ်းသပ်မှုအကြောင်းအခုလိုကြေညာခဲ့ပါတယ
်။중요한최고용도자김정은동지께서신용대국용조정
방식을통해နေရာစုံကပြစ်လွတ်နိုင်တဲ့ပေရင်တက်ဒုံးပျံစနစ်စမ်းသပ်ပြစ်လွတ်တာကိုခေါင်းဆောင်ကြီးကင်ကကြီးကြပ်ကုတ်ခဲ့တယ်လို့ပြောသလိုစစ်သွေးစာနေတဲ့တောင်ကိုရီးယားနိုင်ငံဟာလက်နက်တွေဝယ်ယူနေတာနဲ့ပူတွက်စီရေးလေ့ကျင့်တာတွေလုပ်နေတာတွေကိုရပ်ဆိုင်ဖို့အတွက်အခုလိုစမ်းသပ်တာလို့လည်းပြောပါရယ်စမ်းသပ်မှုအသေးစိတ်ကိုမကြေညာပဲတချို့ဖတ်တန်းတပ်ပုံတွေကတော့မှုံဝါးဝါးသာဖြစ်နေပါရယ်တောင်ကိုရီးယားနိုင်ငံဘက်ကတော့မြောက်ကိုရီးယားဟာအမြင့်ကီလိုမီတာ30အထိရောက်ပြီးကီလိုမီတာ250အကွာအထိရောက်ရှိခဲ့တဲ့တာတိုပစ်ပဲဒင်းဒုံးကျင်တစ်စင်းပြစ်လွတ်ခဲ့တယ်လို့ပြောလို့မြောက်ကိုရီးယားရဲ့ကြေညာချက်နဲ့ကွဲပြားနေပါရယ်အမေရိကန်ရာရှိတယောက်ကလည်းတောင်ကိုရီးယားရဲ့ပြောကြားချက်ကိုသဘောတူညီပြီးအခုစမ်းသပ်မှုမှာရုရှားလို့အစ္စကန္ဒာဒုံးကျည်ကိုမောမန်ထားတဲ့တာတိုပစ် KB 23အမျိုးအစားဒုံးကျည်ပါဝင်ပွဲရှိတယ်လို့လည်းဆိုပါရယ်။ American ပြည်ထောင်စုမြို့သားလုံခြုံရေးကောင်စီအကြံပေးအရာရှိ John Bolton ကတော့ဒီလိုစမ်းသပ်ခဲ့လို့မြောက်ကိုရီးယားကောင်ဆောင် Kim Jong-un ဟာသူပေးထားတဲ့ကတိကိုချိုးဖောက်တာမဟုတ်ဘူးလို့လည်းပြောပါရယ်
။ Now the firing of these missiles don't violate thePledge that Kim Jong-un made to the president about
ဒီစမ်းသပ်ပစ်လွတ်မှုဟာတိုက်ချင်းပစ်ဒုံးကျည်စမ်းသပ်မှုမလုပ်ပါဘူးဆိုပြီး Kim Jong-un ကသမ္မတဒေါ်နယ်ထရန့်ကိုပေးထားတဲ့ကတိကိုဖောက်ဖျက်ရမရောက်ပါဘူးဒါပေမဲ့တကယ်တန်ရေးတမန်ရေးဘရော့အလုတ်စဖြစ်မလဲဆိုရရဲ့လုပ်ငန်းအဆင့်အစည်းအဝေးတွေဘရော့စမလဲဆိုရရဲ့ကိုမေးဖို့တော့လိုပါလိမ့်မယ်
တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လွတ်တာနဲ့နျူကလ িয়ার လက်နက်စမ်းသပ်တာကိုတစ်ဖက်သက်ရပ်ဆိုင်းထားမယ်လို့မြောက်ကိုရီးယားကောင်ဆောင် Kim က2018ခုနှစ်တုန်းကကြေညာထားခဲ့တာပါ။တောင်ကိုရီးယားတို့အမေရိကန်ရဲ့စီးရေးလေ့ကျင့်မှုတွေလုပ်ရင်တော့တိုက်ချင်းပစ်ဒုံးကျည်နဲ့နျူကလ িয়ার စမ်းသပ်မှုတွေပြန်လည်စတင်ရလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့လကတော့ချိန်ချောက်ထားခဲ့ပါတယ်။52ကြိမ်မြောက်အာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့စမ်းသပ်မှုတွေရှိနေပေမဲ့ဆွေးနွေးပွဲတွေပြန်စားဖို့ကတောင်းဆိုခဲ့ပါတယ်။တ ဒါပေမဲ့ဩဂုတ်လ၁ရက်နေ့ကပြုလုပ်ခဲ့တဲ့မြောက်ကိုရီးယားဆန်ရလုံခြုံရေးကောင်စီအစည်းအဝေးအပြီးမှာတော့လုံခြုံရေးကောင်စီကဒုံးကျေစမ်းသပ်မှုကိုပြစ်တင်ရှုတ်ချကြောင်းကြေညာခဲ့ပါတယ်
So we're concerned by the launches of ballistic missiles by North Korea in the past few days. We reiterate our condemnation of such launches, which are violations of UN Security Council resolution.
Tomorrow ni ne myaw korea ye pe thain dong ji san tat mu twet so yin mekin phit mi bare. Long joe yin kaun si song phyat chat ko chho phaw de di san tat mu ko pit tin shong cha chaung le that man pyaw cha lu bare.မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার ကင်းစင်ရေးအပြည့်သက်ဆောင်ရွက်ရမှာခိုင်မာတဲ့လှုပ်ဆောင်ချက်တွေလုပ်ဖို့ကင်ဂျုံအန်းနဲ့သမ္မတဒေါ်နယ်ထရန့်တို့ဂျွန်လာရုံးကသဘောတူညီထားတဲ့အတိုင်းအမေရိကန်ပြည်ထောင်စုနဲ့အနှစ်သာရရှိတဲ့ဆက်ဆက်ဆွေးနွေးပွဲတွေပြန်ဆဖို့ကျမတို့တိုက်တွန်းပါတယ်
။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ဗြိတိန်နိုင်ငံကတာအမတ်ကြီးကာရင်ပီယားစ်ပြောသွားတာပါ။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုဟာကင်ဂျုံအန်းပေးထားတဲ့ဂတိကဝတ်ကိုမချိုးဖောက်ဘူးလို့မြူသားလုံကျော်ရေးကြံပေးဂျွန်ဘိုလ်တန်ကပြောနေချိန်မှာကုလသမဂ္ဂလုံကျော်ရေးကောင်စီကအခုလိုရှုတ်ချခဲ့တာပါ။တကယ်တော့ဒုံးကျည်ဒါမှမဟုတ်ဒုံးပြန်စနစ်ဘယ်လိုနာမည်ပဲပေးပေးဒုံးပြန်စနစ်တိတ်ကြီးမလာရင်တော့ပယ်ဒိန်းတက်ဒုံးကျည်နဲ့ကွာခြားမှုတိတ်မရှိလာကြောင်းအမေရိကန်သိပ္ပံပညာရှင်များအဖွဲ့ Federation of American Scientists သုတေသီ Ankit Panda ကပြောပါရယ်။ကွာခြားချက်ကတော့စီးရီးယားဘလောက်ထိရောက်မလဲဆိုတာနဲ့ပကွဲယားဘလောက်တင်ဆောင်နိုင်တယ်ဆိုတာသာဖြစ်ကြောင်း Ankit Panda ကပြောကြအောင်ပါခင်ဗျာ
ကိုရမင်းထွန်းပြောပြပေးကြရပါရှင်ဒေါက်တာရှင်တို့ခုနဆင်နေကြတာက VOE American အသံရဲ့တောက်ကြမနေ့ပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်စီးရီးအရှိန်လျှော့ထားတဲ့ Syria အနောက်မြောက်ပိုင်းမှာပြီးခဲ့တဲ့လပိုင်းတွေအတွင်းကဆေးရုံတွေအများပြားတိုက်ခိုက်ခံခဲ့ရတဲ့ပတ်သက်ပြီးတော့အသေးစိတ်စုံစမ်းစစ်ဆေးမှုတွေကိုလှုပ်သွားမယ်လို့ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကမနေ့ကြာသပတေးနေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ် Margaret Bashir သတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင
် And I can guarantee that everything will be done to make sure that this board of inquiry acts with full objectivity.
ဒီအရှင်ရှော့ထားတဲ့ Syria အနောက်မြောက်ပိုင်းမှာပြီးခဲ့တဲ့လပိုင်းတွေအတွင်းကဆေးရုံတွေအတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးတော့စစ်ဆေးသွားမယ့်အကြောင်းကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကပြောသွားတာပါအပီလာကုန်ပိုင်းကစပြီးတော့သမရဘာရှာအယ်အာဆတ်ရဲ့စီးရီးယားတပ်တွေကရုရှားအကူအညီကိုရယူပြီးတော့စစ်အရှိန်လျှော့နေမည်အဖြစ်သတ်မှတ်ထားတဲ့အစ်ဒလစ်ဒေသကိုဘုံနဲ့အမြောက်လက်နက်တွေသုံးပြီးတော့ပစ်ခတ်နေကြရပါဒီဒေသမှာစီးရီးအရှိန်မြင့်တိုက်ခိုက်လာတာကြောင့်ရွာပေါင်း18ရွာလုံးဝဖျက်ဆီးခံထားရတာကိုဂျိုရူကရတဲ့ဓာတ်ပုံတွေအများသိရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအကြီးအကဲမတ်လူခော့ကဒီသတင်းပတ်အစောပိုင်းကပြောပါတယ်အစ်ဒလစ်ဒေသလေးချောင်းတိုက်ခိုက်မှုအတွင်းမှာဆေးရုံတွေ၊ကျောင်းတွေနဲ့အခြေခံအဆောက်အဦတွေကိုပိတ်မထားတိုက်ခိုက်ခဲ့တာဖြစ်ပြီးအရက်သား450ထက်မနည်းသေဆုံးခဲ့ရပြီးတော့လူ4သိန်းကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဆိုပါတယ်။ဒီလိုဆွဆွဲချက်တွေအပေါ်မှာရုရှားကငြင်းဆန်ပြီးသူတို့ပိတ်မထားတိုက်ခိုက်ခဲ့တာကအကြမ်းဖက်သမားတွေရှိတဲ့နေရာတွေနဲ့ပုံမှန်လေပတ်မှုမရှိတော့တဲ့ဆေးရုံတွေသာဖြစ်တယ်လို့တုံ့ပြန်ပါတယ်။ဒီတိုက်ခိုက်မှုတွေအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံမှ10နိုင်ငံကကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကိုတောင်းဆိုခဲ့တာပါကုလသမဂ္ဂဆိုင်ရာရုရှားလက်ထောက်တန်အမတ်ကြီးဒီမီထရီဖိုလီယန်စကီကတော့ဒီလိုဆွဆွဲချက်တွေနဲ့စုံစမ်းမှုတွေလုပ်မဲ့ဆုံးဖြတ်ချက်အပေါ်မှာရုရှားနိုင်ငံအနေနဲ့အံ့အားသင့်မိတယ်လို့ပြောပါတယ်အတွင်းမှူးချုပ်ဂူတရက်စ်ကတော့
Well, first of all, I fully respect the rights of the Russian Federation to disagree with me, as I also respect the position of 10 other members.
Russia ဆိုရကသဘောထားကွဲလွဲခွင့်ရှိရာကိုကျွန်တော်လက်ခံပါတယ်။ဒါပေမဲ့တခြားလူညုံရင်းကောင်စီအဖွဲ့ဝင်နိုင်ငံတွေကိုလည်းကျွန်တော်လေးစားရပါမယ်
။စုံစမ်းစစ်ဆေးရေးအဖွဲ့မှဘယ်သူတွေပါဝင်မယ်ဆိုတာတော့မသိရသေးပါဘူး။2018 September လကရုရှားနဲ့တူရကီအကြားသဘောတူညီချက်အရစစ်ရှိန်လျှော့ရေးသတ်မှတ်ထားတဲ့ Idlib ဒေသအတွင်းမှာရုရှားအကူအညီနဲ့ Syria ကလေကြောင်းတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးသွားမှာဖြစ်ပြီးကုလသမဂ္ဂကိုအစီရင်ခံသွားမှာပဲဖြစ်ပါလိမ့်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်။ VOE မြန်မာပိုင်းစီစဉ်ရေးတောက်ကြနေမနက်ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1509ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရီရဲ့အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးခန္ဓာနဲ့တိုင်းရင်းသတင်းလွှာခန္ဓာကိုထုတ်လွှင့်တဲ့အခါမှာ
စစ်တပ်ရဲ့ပါတီရဲ့လူငယ်ရဲ့လူမှုဖွဲ့စည်းရဲ့ပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်ညွေးရေးကော်မတီလို့ခေါ်တဲ့ CSSU ပေါ့အဲ့ဒါနေပြီးတော့ဥဆောင်ပြီးတော့ဆွေးနွေးသွားရင်ပိုအဆင်ပြေလိမ့်မယ်လို့ကျွန်မ
ရှမ်းမျိုးသားအစ်င်နိုင်ငံရေးဆွေးနွေးပွဲတွေကို RCSS ကဥဆောင်ကျင်းပသွားမယ်အပေါ်မှာရှမ်းလူမှုအခြေပြုအဖွဲ့မှလှုပ်ရှားတဲ့ရင်းဟန်ဖားကဝေဖန်ပြောသွားခဲ့တာပါဒီကြောင့်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ဆိုဝါပြင်းထန်တဲ့ရာဇဝတ်မှုတွေအတွက်ပြင်းပြင်းထန်ထန်အပြစ်ပေးအရေးယူဖို့ American သမ္မတဒေါ်နယ်ထရမ့်တောင်းဆိုတာကိုတုံ့ပြန်တဲ့အနေနဲ့ American တရားရေးဌာနကပြီးခဲ့တဲ့အပတ်မှာတည်ရန်ပေးတာကိုပိတ်ပင်ထားတဲ့ဗဟုအစိုးရရဲ့ယာယီအမိန့်ကိုရုပ်သိမ်းခဲ့ပါတယ်။ဒီအပေါ်မှာစန့်ကျင်သူတွေရှိသလိုထောက်ခံသူတွေလည်းရှိတဲ့အကြောင်း Brian Perdon သတင်းပေးပို့ထားတာကိုကိုကြီးညံကပြောပြပေးပါမယ်ရှင်
။ American ဗဟုအစိုးရအနေနဲ့တည်ရန်ချမှတ်ခံထားသူတွေကိုတကယ်စီရင်မယ်လို့ပြီးခဲ့တဲ့အပတ်ကအမေရိကန်ရှေ့နေသူဝီလျံဘားကကြေညာပါတယ်အမျိုးသား9ယောက်နဲ့စတင်မှာဖြစ်ပြီးတေတံပေးဖို့ထောက်ခံသူတွေကဒီရာဇဝတ်အကျဉ်းသားတွေဟာဆိုးရွားတဲ့ပြစ်မှုတွေဖြစ်တဲ့ကလေးတွေကိုမရင်းကျင်ပြီးတတ်ဖြတ်ခဲ့တာလို့ပြောပါတယ်ဒါကြောင့်ကျူးလွန်ခံရသူတွေအတွက်တရားမျှတမှုရတင်တယ်လို့ပြောပါတယ် The Heritage Foundation ကကယ်လီ ဆင်မန်ဆန်ကအခုလိုပြောပါတယ်
These are the worst of the worst.
ဒီလူတွေကအစိုးရကအစိုးဆုံးတွေပါ။သူတို့ဟာအထက်ထက်အခါကအယူခံဝင်ခဲ့ပြီးအပြစ်ရှိတယ်လို့အကြင်ကြင်ဆုံးဖြတ်ခံခဲ့ရပြီးမှအခုလိုနောက်ဆုံးပြစ်ဒဏ်ကိုချမှတ်ခံရသူတွေပါ။ဒါကပြည်သူသဘောထားကိုပြတ်တာလည်းဖြစ်ပါလေ။
တေးတံပေးဖို့ဆုံးဖြတ်တာဟာ16နှစ်တာယာယီဆိုင်းငံ့ထားတဲ့အမိန့်ကိုရုပ်သိမ်းလိုက်တာလည်းဖြစ်ပါလေ။အရင်ကတော့အပြစ်မရှိတဲ့လူတွေကိုတတ်မိမှဆိုးတဲ့အတွက်ဗဟုအစိုးရကတေးတံစီရင်မဲ့အမှုတွေကိုဆိုင်းငံ့ထားတာဖြစ်ပြီးရက်ဆက်ကြမ်းကြုတ်ပြီးလူမဆန်တဲ့ပြစ်ဒဏ်ဖြစ်မှာကိုလည်းသုံးသပ်နေတာပါ။ဒါကလည်းတေးတန်အများစုဟာဆင်းရဲတဲ့သူတွေနဲ့လူနည်းစုလူမျိုးတွေအပေါ်အချိုးအစားမညီပဲတက်ရောက်နေလို့ပါ။ Robert Dunham ကတေးတန်အချက်လက်စင်တာကပါ
။ There's a saying that the
ပြောနေကြစကားတစ်ခုရှိပါတယ်။တေးတန်ကို Capital Punishment လို့ခေါ်တဲ့အကြောင်းရင်းက Capital လို့ခေါ်တဲ့ပိုက်ဆံမရှိရင်ဒီတေးတန်ကိုခံရတာပါပဲ။ဒါတေးတန်စောင့်နေတဲ့လူတွေခံရတာပါပဲ။တည်တံကြခံသူတွေအားလုံးဒီပါဆင်းရဲကြပါလေ
။ယနေ့ခေတ်မှာတော့ American 90ရာခိုင်နှုန်းကျော်ကျော်လေးကတည်တံကိုထောက်ခံပြီးဒါဟာ1990ခုနှစ်တွေထပ်ဆိုင်80ရာခိုင်နှုန်းလောက်ကကျသွားတာပါ။တည်တံထောက်ခံတဲ့ကိစ္စဟာလဲပါတီနိုင်ငံရေးအရကွဲပြားနေပြီး Republican တွေကထောက်ခံပေမဲ့ Democrat တွေကဆန့်ကျင်ပါတယ်။ Democrat သမ္မတကိုယ်စားလှယ်လောင်းအချို့ကလည်းတည်တံကိုပယ်ဖြတ်လိုပါတယ်။ Trump အစိုးရရဲ့ဆုံးဖြတ်ချက်ဟာလက်ရှိမှာတေတံကြခံထားရတဲ့ဗဟုအစိုးရအကျဉ်းသား62ယောက်ပေါ်မှာတက်ရောက်မှာပါ။ဒီနယ်အလိုက်မှာတော့အကျဉ်းသားပေါင်း 2,500 ကျော်ကတေတံကြခံမှုစောင့်ဆိုင်းနေပါတယ်။ဒါပေမဲ့လည်းပြီးနယ်20ခုမှာတော့တေတံကိုပယ်ဖြတ်ထားပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်။မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအစဗကန်ဒေတာကိုကမ္ဘာရေးကြီးမှုအငွေနှစ်စည်းရင်းဝင်အဖြစ်ကုလသမဂ္ဂလက်အောက်ခံ UNESCO ကအသိမှတ်ပြုလိုက်တဲ့ကိစ္စအစုံကန့်ကွက်သံတွေ၆ခန့်သံတွေကြဲကြဲလောင်လောင်ကြားကြရပါတယ်မြန်မာနိုင်ငံမှာပြန်လည်တည်မြဲရေးအမုန်းစကားတွေမပြန့်ပွားရေးလူမှုအတိုင်းဝိုင်းအကြသဟဇာတာဖြစ်ရေးလှုပ်ဆော်လှုပ်ရှားတဲ့ကြားမှာပဲန နိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူတဲ့အပေါ်မှာပြင်းပြင်းထန်ထန်သဘောထားကွဲပြားကြတာဘာကြောင့်များပါလဲ။သဘောထားကွဲပြားမှုတွေကြီးထွားမလာအောင်ဘယ်လိုရှောင်ရှားနိုင်မလဲ။ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့မနေ့ခင်းတိုင်းနားဆင်နေကြ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်ကစီစဉ်တင်ဆက်ပေးထားတာကိုနားဆင်နိုင်ပါပြီရှင
်ဒီကနေ့မနေ့တင်ပြမယ် EDM အသုံးက
Spread oneself too thin
ဖြစ်ပါတယ်စာလုံးပေါင်းက SPREAD spread ကဖြန့်နာ ONESELF oneself ကကိုကိုကို TOO 2 THIN thin 2 thin ရဲ့သိပ်ကိုပါလွှာတာဆိုတော့စစူထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကိုကိုကိုသိပ်ကိုပါလွှာအောင်ဖြန့်လိုက်တာပေါ့တကယ်တော့လူခန္ဓာကိုယ်ကိုပါအောင်ဖြန့်လိုက်လို့မရပေမဲ့လို့လေဒီနေရာမှာတာဝန်တွေကိုလူတူအနေနဲ့မနိုင်မနှင်းယူထားလို့ကျမတို့မြန်မာစကားရတာဝန်တွေလှုပ်ရှားတွေဝန်ထုတ်ဝင်ပိုးတွေပြနေတာပြားနေတာပဲဆိုတဲ့အဓိပ္ပာယ်နဲ့တူတယ်လို့ဆိုရမှာပါ idiom ဆိုတဲ့ device အဓိပ္ပာယ်ကလည်းဒီတိုင်းပါပဲခိုးဟာလဲလှုပ်ခြင်းဒီဟာလဲလှုပ်ခြင်းဘယ်ဟာမှကောင်းကောင်းမလုပ်နိုင်တာမျိုးအခြေအနေမျိုးတာဝန်ယူထားရတာမနိုင်မနှင်းဖြစ်နေတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
As chief executive of the companyMr. Green has spread himself too thin. No wonder he's always looking tired.
ကုမ္ပဏီရဲ့ဥက္ကဋ္ဌအနေနဲ့ Mr. Green ကမနိုင်တာဝန်တွေထမ်းနေတယ်လေ။ဒါကြောင့်သူကိုကြည့်ရတာအမြဲပဲပင်ပန်းနေတာကလည်းမဆမ်းမဘူးဗျာလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ As chief executive of the company, Mr. Green has spread himself too thin.No wonder he's always looking tired.
တာဝန်တွေကိုလူတူအနေနဲ့မနိုင်မနှင်းယူထားလို့တာဝန်တွေလှုပ်ရှားတွေဝန်ထုတ်ဝင်ပိုးတွေပြိနေတာပြားနေတာပဲဆိုတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
Spread oneself too thin.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လာတန်စီစဉ်တင်ဆက်ပေးထားတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာ H1N1 ရာသီတုတ်ကွေးကြောင့်သေဆုံးမှုအကြောင်းကိုတင်ပြထားပါရယ်။ဘသူတွေကအခုလိုသေဆုံးမှုအန္တရာယ်များပြီးတော့သူတို့ကိုဒီရောဂါမဖြစ်အောင်ဖြစ်လာရင်သေဆုံးမှုနည်းအောင်ဘယ်လိုကာကွယ်ပေးနိုင်ပါသလဲ။ကလေးထူးကူနဲ့စိတ်တက်ကူတက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနပါမောက်ခအငိမ့်စားဌာနမှုပါမောက်ခဒေါက်တာဆောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရယ်ရှင်။
โอเคคลีทุกุเสี่ยวเวินจีปามอคดร.สอเวินครับเราพวกเราที่ H1N1 ลูกขอได้ยาดีตกกล้วยบ่เสียเนาะอะหาจองที่ตีซ้องอะไรตูก็ดีเนี่ยมาตะชาหนิดิแท้อายาจีมาละเลยสุบิแล้วอสินคันซาดิถั่วละได้คามาอะทุพิเมอกุสวยินดา80นีบาหลอกสิบิบ่เนาะအဲ့ဒီခါကျတော့မြန်မာတနိုင်ငံလုံးနှိပါလောက်ပေါ့ချင်းနဲ့ရှမ်းရှိရလွဲလို့ဖြစ်နေတဲ့အချိန်မှာသေဆုံးမှုအများဆုံးကလည်းရန်ကုန်လူမျိုးကြီးမှာထွက်တဲ့ခါကျတော့တော်တော်များများကစွန့်ရင်ကြတာကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့ဒီနှစ်မှာအခုလိုဖြစ်လာတာကဘာကြောင့်ဖြစ်ရပြီးတော့အခုနေထားကဘယ်လောက်ထိစွန့်ရလဲဆရာ
မှန်တော့တုတ်ကွေးကတော့ရာသီတုတ်ကွေးကနှစ်တိုင်းဖြစ်တာပါဒီနှစ်မှာထူးထူးခြားခြားဖြစ်တာတော့မဟုတ်ဘူးဘဝကမှရေးအခွဲရေးဆရာဆရာနေရဆိုရင်လူကြီးတွေကတစ်နှစ်မှာ900ခန့်တော့1000ခန့်တော့ကြသည်တကွေကုဆက်ခံရပါတယ်။ကလေးဆိုလို့ရှိရင်20ရာရင်လုံးက30ရာရင်လုံးကကြသည်တကွေကုဆက်ခံရပါတယ်။အရာသူတကွေဆိုတာမျိုးစုံပေါ့လေ။ H1N1 ဖြစ်ရင်ပြင်မယ် H2N1 ဖြစ်ရင်ပြင်မယ်။တနည်းအားဖြင့်ဒီရာသူတကွေကနှစ်တိုင်းဖြစ်နေကြပါ။အခုနောက်ပိုင်းမှာတော့ပိုပြီးတော့သတိထားမိလာလား။ပိုပြီးစစ်ဆေးမိတာကြောင့်လို့ ယူဆပါတယ်။နောက်ဖြစ်တဲ့လူကအများစုမှာဟိုစစ်ဆေးတာကလည်းနည်းနည်းပို့ပြီးတော့စိုးတဲ့လူတွေကိုသတ်ဖြစ်တယ်လို့ထင်ပါတယ်။ဒါကြောင့်လည်းဒေတာတော့ပုံများနေတာပါ။ဥပမာ350မှာ80တည်တယ်ဆိုရင်နောက်တယောက်တည်းလို့ဖြစ်နေတာပါနော်။အမှန်ကတော့တုတ်ကိလက္ခဏာရှိတဲ့လူအများစုကိုဆက်လိုက်ရင်တော်တော်များများ positive ဖြစ်လို့ရှိရင်တော့လေဒေတာနှုန်းကခါတိုင်းဆိုင်တွက်လို့ရှိရင်လျော့သွားမှာပေါ့။ကျွန်တော်မစိုးရအောင်လို့ပြောတာမဟုတ်ပါဘူး။ဒါပေမဲ့ထူးခြားပြီးစိုးရင်ကကောင်းတဲ့အခြေအနေလို့တော့ယူဆဖို့
ဟုတ်ကဲ့ဆရာအဓိကဆိုလိုတာကတော့ဟိုနှစ်စဉ်နှစ်တိုင်းဖြစ်ပြီးတော့သိဆုံးရတဲ့အနေအထားပမာဏရာဂိုင်းတို့အတွင်းမှာပဲရှိတယ်ပေါ့ဆရာနော်ဒီနှစ်မှာတော့ဟိုလူနည်းနည်းကိုစစ်မိတာနဲ့အဲပိုစစ်မိတာကြောင့်ပေါ့နော်အဲ့တော့ဒီဖြစ်တဲ့သူနဲ့တည်တဲ့သူရာဂိုင်းတို့တွေ့ကြည့်လိုက်များသလို
ဖြစ်တဲ့လူတိုင်းကိုသွေးကျွန်တော်မစစ်နိုင်ဘူးလေသူကိုယ်လက္ခဏာရှိတဲ့လူအများစုကိုစစ်ကြည့်လိုက်ရင်တော့ဖြစ်တဲ့လူဆိုတာအများကြီးတည်တဲ့များမှာပေါ့အဲ့ဒီမှာပြင်းထန်တဲ့လူရှိမယ်။အဲ့ဒီမှာတည်ဆုံးတဲ့လူရှိမယ်။ကျွန်တော်အနေနဲ့ဒီသတင်းစာအိမ်မှာလည်းထားလိုက်တာကတည်ဆုံးတဲ့လူ80ရာခိုင်နှုန်းကျော်တော့ဒီမှာတုတ်ခွေးဖြစ်ပြီးတည်ဆုံးနိုင်တဲ့အခြေအနေရှိတယ်။ဒီမှာပြင်သိငယ်တဲ့ကလေး၊သိကြီးတဲ့လူကြီး၊တောက်စီယူတို့၊သွေးတို့၊နှလုံးရောဂါတို့၊ဝေးရပါနှလုံးရောဂါတို့စတဲ့ခြေကံရောဂါတွေရှိတဲ့လူတွေမှာတော့တုတ်ခွေးကဘယ်လိုလုပ်ဖြစ်သလဲဆိုတော့ဒီ terminating illness ပေါ့အဆုံးသတ်ပေးတဲ့ရှင်ပွားယောဂမျိုးနေနဲ့ဖြစ်တာပါ
ဟုတ်ကဲ့ဆရာအဲ့တော့အဓိကဂရုစိုက်တင်တာကတော့ခုနကငယ်လွန်ကြီးလွန်ပြီးတော့စီဂျူသွေးတို့နှလုံးတို့ပြင်းထန်တဲ့ယောဂအခန်းရှိထားတဲ့သူတွေမှာဒီကိုခံအားနည်းတဲ့အတွက်သိဆုံးရတဲ့အဆင့်ကိုရောက်နေတာပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာရှင်ဒီ
ဝင်ဆောင်မှလည်းဒီသိဆုံးမှုလုံများတတ်ပါဝင်ဆောင်မိခင်မှာသက်သေးဖြစ်လာ
ပြီဟုတ်ကဲ့ဆရာရှင်အဲ့ဒီတော့အခုလိုလူတွေကအဓိကထားပြီးတော့ပေါ့ဆရာနော်ကာကွယ်နိုင်မှုအတွက်ဆိုရင်ရောဘယ်လိုအနေထားရှိလဲဆရာသိဆုံးတဲ့အထိ
ဆုံးဖြစ်ရောတော့ဒီအများမှလည်းပြောပြပြီးသားဖြစ်ပါတယ်ဒီတုတ်ကိုရဥလွယ်ပေါ့ဒီသလိပ်ထဲမှာချောင်းဆွလိုက်လို့နှာချိလိုက်လို့အမုံမွားလေးတွေကတနည်းအားတနည်းအားလွတ်ဆင်းသွားတယ်။ဒါပေမဲ့တယောက်နဲ့တယောက်ပြောကနည်းနည်းလေးတော့လေးတယ်။အဲဒါကြောင့်အဝေးကြီးတော့မရောက်နိုင်ပါဘူး။အဲဒါဆိုသုံးမိလောက်နေလို့ရှင်တော့ကူးနိုင်တယ်။အဲဒါပေမဲ့လည်းဒီတုတ်ကွေးပိုးလေးတွေဆင်းသွားတဲ့ဒီသတွေးဆက်တွေပါတွေကဒီပျက်စီးပျက်တယောက်ပေါ်ရှိနေတယ်။ဒါအောင်လူတယောက်ကလည်းနဲ့ခံလိုက်တယ်။ပြီးရင်နှာခေါင်းပစက်ကိုတွေ့ရဆိုလို့ရှင်လည်းကူးသွားနိုင်ပါလား။တနည်းအားဖြင့်တော့လက်ဆေးတာပေါ့နော်။လက်ကိုမချကနာဆေးတာတို့ပြီးခြင်းအဖြစ်တော့တယောက်တယောက်ဦးဆက်မှုကိုကာဝယ်နိုင်ပါလား
။ဟုတ်ကဲ့ဆရာကြီးအခုလို
လူစုလူဝေးဖြစ်တဲ့နေရာတွေရှောင်တာကိုကအကောင်ကောင်အိစတာနားယူတာခါရပြောင်းစားတာဒါတွေလည်းထပ်ကူကြည့်ပါလား။ဖြစ်တဲ့လူကမှကလေးဆိုလည်းကြောင်းနေတယ်သူသွားတယ်သူများကူသွားမှာပေါ့နော်။ချောင်းဆိုရင်နှာခေါင်းနဲ့ပစက်ကိုလက်ကင်မအောင်ဆိုတာအဲမျိုးတွေကတော့လူတိုင်းလိုရမှာပါ။ဒေါက်တာထောက်ကူပြတာတော့ကာဝယ်ဆေးထိုးခြင်းပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ဆေးထိုးတဲ့အကြောင်းလည်းထပ်ပြီးတော့ရှင်းပြပေးပါလားဆရာ
တုတ်ကွေးကာဝယ်ဆေးကနှစ်တိုင်းတစ်နှစ်ကိုနှစ်ချိန်ထပ်ပါတစ်နှစ်ကဖြစ်ခဲ့တဲ့တုတ်ကွေးခြေတွေပါမူပြီးတော့သဘာတောင်ကျန်းကာဝယ်ဆေးဆိုတော့ကျွန်တော်တို့နိုင်ငံရဲ့ဒုရုံကာလနဲ့ကပ်ညီတယ်ပေါ့နော်အဲ့တော့တစ်ခါထွက်တယ်သဘာမြောက်ချန်းကာဝယ်ဆေးကတော့ကျွန်တော်နိုင်ငံရဲ့ဆောင်းလုံးကာလနောက်မှာတစ်ခါထွက်တာကာဝယ်ဆေးထဲမှာဒီနှစ်ကာဝယ်ဆေးဆို H1N1 ပါပါတယ်အဲ့တော့ဒီကာဝယ်ဆေးထိုးထားခြင်းအဖြစ်တော့သားတွေရောဆစ်ဆေးအောင်လို့ဒီတုတ်ကွေးကိုကာကွယ်လို့ရပါတယ်။ဒါပေမဲ့ထိုးပြီးပြည့်ချက်တော့မကာကွယ်ဘူး။အဲဒါကာကွယ်မှုရဖို့ပတ်လောက်ချိန်ယူပါတယ်။
ဟုတ်ကဲ့ဆရာ။အခုလိုဒီအနေရရှိတဲ့သူတွေမှာငယ်လွန်ချီလွန်ယောဂခံရှိကိုယ်ဝင်ရှိတဲ့သူတွေပေါ့နော်။အတွက်ကိုကာကွယ်ဆေးထိုးတာဒီကုနာကာကွယ်မှုတွေဖြစ်ပေါ့။ဒီဖြစ်လာတဲ့အခါမှာလည်းဒီသိဆုံးမဖြစ်ရအောင်ဆရာကြီးဘလို့အကြံပေးနိုင်လဲ
။ကာကွယ်ဆေးနေနဲ့လည်းဥပရာပေးထိုးတင်တာတော့ခဏဆိုတဲ့ငယ်လွန်တဲ့လူတွေချီလွန်တဲ့လူတွေယောဂခံရှိတဲ့လူတွေကိုယ်ဝင်ကောင်းမိခင်နေသာသမိုင်းဝန်တန်းနေစေတက်ကိုကြောင်းလို့ကြောင်းသားတို့ဒီနာဝေးတဏ္ဍနာတဏ္ဍမျိုးတို့ဒီနာနဲ့ထိတွေ့မဲ့လူတွေကတော့ဒီဥစားပေးထိုးရမယ်လူတွေပါဒီကောင်ဝင်လေးကမြေသားကောင်ဝင်စီမတင်မလုံးလုံးတော့မပါပါဘူးသူချိန်မှာဒီပုဂ္ဂလိကကဏ္ဍမှာပဲရရှိပါသေးတယ်လုံးလုံးတော့ဆေးလည်းပြတ်နေတာတော့ရှိပါတယ်အဲ့တော့ဒါစီတစ်ခုစီတော့ဖြေတော့မဟုတ်ပါဘူးသို့တော်လုံးဝသုံးမွေနဲ့ရတော့
ဟုတ်ကဲ့ဆရာအဲ့ခါကျတော့အခုလိုဒီပုံမှန်ကာကွယ်တာနဲ့ကာကွယ်ဆေးထိုးတာဖြစ်ပေါ့နော်အခုလိုဒီအနေရရှိပြီးတော့သိဆုံးနိုင်တဲ့သူတွေအတွက်ဒီယောဂဖြစ်လာလို့ရှိရင်စောစောစီစီပြသနိုင်ပြီးတော့ကုသမှုခံယူနိုင်ရောဆရာကြီးသိဆုံးမှုကရော့နိုင်လား
ရော့နိုင်ပါတုတ်ခွေးဖြစ်တယ်ဆိုဖြစ်တာနဲ့ဒီနီးရဆရာဝန်ပြမှာပေါ့နော်ဒီ virus ကိုကြောင့်ဖြစ်တဲ့အစာပိုင်းဆိုရင်တော့ကိုယ်လက်ကိုက်ခဲတာတက်ကိုက်ခဲပြောက်ဆေးဖြားကြဆေးနောက်ဆေးပြောက်ဆေးဓာတ်တွေပြီးရတော့ဒါပေမဲ့လူလူတွေမှာနောက်ဆက်တွဲဘက်တီးရီးယားပိုးဝင်မယ်ဆိုရင်းမြင့်ချင်မယ်ဆိုတာကြိုသိလို့ရှိရင်စောစကြီးကြိုပြီးတော့ပရိစီပါစီသုံးနေတာကြီးသုံးထားမယ်ပြင်းထန်ဆိုရင်းဖြစ်တဲ့လူတွေဆိုရင်တခါလေအသက်ရှူအားကိုးမှုဆက်ပြီးသွားရတယ်ပေါ့နော်အဲလူတွေစနစ်ပြလုပ်ပြီးရင်တေကြောက်တဲ့နှုန်းက နေနိုင်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့
တော့သိရမလို့မဟုတ်
အခုလို့ဒီစောစောစီစီပြနိုင်အောင်ပေါ့နော်ဒီတုတ်ကွေးလက္ခဏာဖြစ်တာနဲ့စပြတဲ့တဲ့ဘောပေါ့
ဟုတ်ကဲ့ပြနိုင်တော့အကောင်းဆုံးပါ
ဟုတ်ကဲ့ဟိုတကယ်လို့မပြဖြစ်ရင်တောင်မှဘလို့အစ်စ်ရောက်လာရင်တော့မပြမဖြစ်ပြတဲ့လေဆရာကြီး
ဒီဖြားကြတယ်ပေါ့ဗျာဒီနေ့ရက်3ရက်က5ရက်ဆိုပျောက်သွားသေးတယ်ဖြားကြနေတယ်အဖြားကြည့်တဲ့မင်းနဲ့ဆိုလို့ရှိရင်ရေးကြည့်ပါတယ်အသက်သူကျက်တယ်လို့ဆိုလို့ရှိရင်ရေးကြည့်ပါအဲ့တော့သူကြီးဆိုတော့သွေးပေါင်ငိမ့်ကြတယ်အလေးဆိုတော့အစားအသောက်ရေမဝင်ဘူးလို့မဆိုဘူးပေါ့အဲ့လိုဖြစ်တဲ့လူတွေကတော့ဒါနောက်ဆက်တဲ့ဖြစ်တဲ့အဆုတ်ရေမြင့်ကွင်းနေပြီပေါ့အဲ့ကျတော့ထိရောက်တဲ့သိစီပါစေပေးရတယ်ငင်ကျက်နေတယ်ဆိုလို့ရှိရင်လေကျွန်းနေကျဲလေကျွန်းကျဲတဲ့စေပေးရတယ်အောက်ဆီဂျင်ပေးရတယ်သက်ချူအားကိုယ်ဆက်လို့လို့ပေးရတယ်ပေါ့အဲ့လိုလုပ်ပေးလိုက်လို့ရှိရင်တော့သေပြောက်တဲ့နှုတ်ကတော်တော်လေးအောင်လုပ်လို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာခဏကိုအလှည့်ပေးကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ Fever Wine သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တိုက်ပွဲအတွင်းပိတ်မိနေသူ10ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာတက်ချီနီကော်မတီ ICRC ကနေကဲထုတ်ခဲ့ပါတယ်။တိုက်ပွဲကြောင့်နေရဲစွန့်ခွာစစ်ဘေးရှောင်ပြည်သူတွေအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကနေမြေကွက်တွေချပေးဖို့စီစဉ်နေတယ်ဆိုတာနဲ့ချင်းပြည်နယ်မျိုးပြစီမံကိန်းမြေယာသိမ်းဆည်းမှုအတွက်ချင်းပြည်နယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုဟာခါဒေသခံတွေကနေကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မူကြီးတောင်မြို့နယ်ကကျေးရွာတချို့မှာတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ဘုန်းတော်ကြီးတပတ်အပါအဝင်တက်ကြီးရွယ်အိုဆယ်ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာတက်ချင်နီကော်မတီ ICRC ကဒီလ28ရက်နေ့မှာကယ်ထုတ်နိုင်ခဲ့ပါတယ် ICRC ကနေကယ်ထုတ်လာသူတွေဟာမူကြီးတောင်မြို့နယ်နှယုံတောင်ရှစ်ရှားတောင်စံကိုးတောင်နဲ့ဥယျင်သာကျေးရွာသားတွေဖြစ်ကြပြီးအဲ့ဒီကျေးရွာတွေကရွာသားတွေဟာတိုက်ပွဲတွေကြောင့်ရွာလုံးကျွတ်နေရာစွန့်ခွာသွားခဲ့ပြီးဖြစ်ပေမဲ့သူတို့မှာအသက်အရွယ်ကြီးရင်ပြီးမသွားလာနိုင်တဲ့အတွက်ရွာတွေမှာကြာရှိနေခဲ့ကြတာဖြစ်ပါတယ်အခုအခါသူတို့တွေကိုမြို့နယ်အာဏာပိုင်တွေခွင့်ပြုချက်နဲ့ ICRC ကခေါ်ဆောင်ခဲ့ပြီးမူကြီးတောင်မြို့ရန်အောင်မြေဘုံတော်ကြီးကျောင်းဒုက္ခသည်စခန်းကိုပို့ဆောင်ခဲ့တာဖြစ်တယ်လို့ရန်အောင်မြေဆရာတော်ကမိန့်ပါတယ်ရခိုင်ပြည်မှာအစိုးရစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အရက်သား43ဦးသေဆုံးခဲ့ရပြီးမြို့နယ်ရှိခုမှာစစ်ပြေးဒုက္ခသည်9,500ကျော်ရှိနေပြီဖြစ်တယ်လို့ရခိုင် Ethnic Congress ကဇူလိုင်လ30ရက်နေ့အထိကြောက်ယူထားတဲ့စီးရင်တွေအရသိရပါတယ်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့စိုက်ပွဲကြောင့်နေရစွန့်ခွာခဲ့ကြရတဲ့စစ်ဘေးရှောင်ပြည်သူတွေလုံခြုံစိတ်ချစွာနေထိုင်ရေးအတွက်ပလဝါမျိုးသက်စီမံကိန်းမှာမြေကွက်တွေချတာပေးဖို့စီစဉ်နေတယ်လို့ချင်းပြည်နယ်စိုးရဖွဲ့ကပြောပါတယ်ချင်းပြည်နယ်စိုးရဖွဲ့ဟာပလဝါမျိုးနယ်မှာမျိုးသက်စီမံကိန်းအကောင်အထည်ပေါ်ဆောင်ရွက်နေလျက်ရှိပြီးစစ်ဘေးရှောင်ပြည်သူတွေအနေနဲ့မိမိတို့နေထိုင်တဲ့နေရာဟာလုံခြုံမှုမရှိဘူးလို့ယူဆရင်အဲ့ဒီမျိုးသက်စီမံကိန်းမှာမြေကွက်ချပေးမှာဖြစ်တယ်လို့ချင်းပြည်နယ်စိုးရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်ချင်းပြည်နယ်စိုးရရဲ့စည်ရင်ရပလဝါမျိုးနယ်မှာစစ်ဘေးရှောင်ပြည်သူ2400ကျော်ရှိနေပြီးအများစုဟာမိစာကျေးရွာမှာနေထိုင်နေကြတာဖြစ်ပါတယ်
နိုင်ငံရေးသဘောတူညီချက်မရရှိသေးတဲ့ကာလမှာညှိနှိုင်းဆောင်ရွက်မှုမရှိဘဲအစိုးရအာဏာပိုင်တွေဘက်ကအများပိုင်စကြဝဠာနဲ့မြေတွေကိုတပတ်တပ်ဆောင်ရွက်မှုရှိတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကြောက်ကြီးမြို့နယ်ကထုတ်ပြန်ပါတယ်။ဘိုးဘားပိုင်မြေလွတ်တွေကိုတခြားရွာတွေထံပြန်လည်ဝေမျှဖို့အုပ်ချုပ်ရေးပိုင်းကအစီအစဉ်ရှိထားသလိုနိုင်ငံရေးအဖြေရှာတဲ့ကာလမှာနှစ်ဖက်ညှိနှိုင်းမှုမရှိဘဲလှုပ်ဆောင်မှုမတင်တဲ့အတွက်အခုလိုထုတ်ပြန်ရတာဖြစ်တယ်လို့ KNU ကြောက်ကြီးမြို့နယ်အတွင်းရေးမှူးဘဒိုစောစာဝါကပြောပါတယ်။ KNU မြေယာမူဝါဒနဲ့ပတ်သက်ပြီးပြီးခဲ့တဲ့2018ခုနှစ်ကထုတ်ပြန်ထားဖူးပေမဲ့လည်းအလေးထားခြင်းမရှိတဲ့အပေါ်ဒုတိယအကြိမ်အနေနဲ့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့အခုလိုကြေညာချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်
တမရော်ရဲ့တပတ်တပ်ပြရကာလအတွင်းတိုက်ပွဲပေါင်း60ကျော်ဖြစ်ပွားခဲ့ပြီးဇွန်လနဲ့ဇူလိုင်လတို့မှာတိုက်ပွဲဖြစ်ပွားမှုနှုန်းကများလာတယ်လို့
အပြည့်ရထားတဲ့စစ်တိုင်းငါးတိုင်းထက်ကအရှိမြောက်ပိုင်းတိုင်းနေမြေထဲမှာတိုက်ပွဲများဆုံးဖြစ်ပွားနေကြောင်းတမတော်သတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌပူကျုံစိုးနိုင်ဦးကပြောပါတယ်။ပြည်သူတွေအနေနဲ့အိမ်ထောင်စုစည်းရင်းနိုင်ငံသားစစ်စစ်ရေးကပ်ပြားကိစ္စရပ်တွေနဲ့ပတ်သက်ပြီးဂျာပွဲစားတွေကနေတဆင့်မဆောင်ရွက်ကြဖို့မွန်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူဆန်းအားအရေးအမြင့်
ယ်လက်ရှိအနေအထားမှာပိုက်ဆံပေးမှမတ်ပုံတင်ချက်ချင်းရတဲ့ပုံစံမျိုးဖြစ်နေတဲ့အပြင်ကျေးလက်ပြည်သူတွေမှာရုံးပိုင်းဆိုင်ရာကိစ္စရပ်တွေနားမလည်ကြတဲ့အတွက်ကြားရဲကအစဉ်ပြေအောင်ဆောင်ရွက်ပေးတဲ့ပွဲစားတွေကိုအားကိုးနေကြတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။ရှမ်းပြည်နယ်အရှိပိုင်းမိုင်းပြည်မြို့နယ်ရန်ခမ်းအုပ်စုကအသက်52နှစ်အရွယ်ဒေသခံမျိုးသားသူကိုတနင်္ဂနွေလုံးပြစ်ခတ်ရဆက်ရေးစာချုပ် NC လက်မှတ်ရေးသူသားတဲ့ RCSS SSA ဖွဲ့နဲ့ပတ်သက်တဲ့ဆိုပြီးမိုင်းပြည်မြို့အခြေဆိုင်စစ်ပြူဟာကမူရေးစေဝါမှုနဲ့ဖမ်းဆီးလိုက်ပါတယ်။နန်းတရွာသာဥနန္တိယကိုမိုင်းပြင်းချေဆိုင်ဆိုရတာကလေဇူလိုင်လ10ရက်နေ့ကဖမ်းဆီးရနှက်ချုပ်လောင်ဆွစီခဲ့ပြီးဇူလိုင်လ28ရက်နေ့မှာမူရစီဝါလက်ဝဲတွေ့ရှိမှုနဲ့မိုင်းပြင်းရဲတပ်ဖွဲ့ထံလွှဲအားလိုက်တယ်လို့မိသားစုဝင်တွေကပြောပါတယ်။ရှမ်းပြည်သမတော် RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဘူမှုကြီးဆိုင်ဦးကတော့ဒီလောက်ရဟာ RCSS နဲ့လူသူကိန်းကွာအောင်တပ်ဘက်ကလေရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာလို့ရှုတ်ချလိုက်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ဟာခါမြို့မှာဒေသခံပြည်သူ90တော်ကဘိုးဘွားပိုင်လက်ရံမြေကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုမကြေနပ်လို့ဇူလိုင်လ31ရက်နေ့ကလမ်းမပေါ်ထွက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ထားပါတယ်။
ချင်းပြည်နယ်အစိုးရဖွဲ့ဟာချင်းပြည်နယ်မှာဘိုးဘွားပိုင်မြေမရှိဘူးဆိုပြီးမြို့ပြစီမံကိန်းအတွက်ဘိုးဘွားပိုင်မြေတွေကိုမြေလွတ်မြေလက်မြေရိုင်းဥပဒေနဲ့တင်းစီသွားတယ်ကိုစန့်ကျင်ကန့်ကွက်တာကြောင့်ဇာနာပို့ထုတ်ရတာဖြစ်တယ်လို့ဇာနာပို့ထုတ်မှုကဥဆောင်တဲ့ဥရုံဘိန်းကပြောပါတယ်
သူတို့ပြောတာတော့ချင်းပြည်နယ်မှာဖြူဖောပိုင်မြေမရှိဘူးဆိုပြီးတော့ပုံစံခုနည်းလည်းမရှိကြဘူးဒါတော့ပုံစံတည်ရှိတယ်လို့လည်းမင်းတို့ပုံစံတရားမဝင်ဘူးပုံစံတငါပုံစံတရားမရှိဘူးလေမင်းတို့ပုံစံတရားငါတရားမဝင်ဘူးဆိုတော့ပြောပြောအဲ့ဒီပုံစံတရားငါနဲ့တရားဒီမြန်မာနိုင်ငံအစိုးရမှရှင်းထားထုတ်ပေးရပါပဲအဲ့တော့တရားမဝင်ဘူးဆိုတော့တို့ဒီတိုင်းအတင်းနဲ့မှဥပဒေနဲ့တင်းချင်းဖြစ်ပါတယ
်ချင်းပြည်နယ်မှာအနေသည့်ဆွေရသက်လာပြီးနောက်ပိုင်းကစပြီးအေက686ခန့်ကျယ်ဝန်းတဲ့မြို့သစ်စင်ပိုင်းကိန်းဧရိယာကိုစတင်အကောင်အထည်ဖော်ဆောင်လာတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအကောင့်တွေပေါ်ဆောင်တဲ့နေရာဟာဘိုးဘွားပိုင်နေမည်ဖြစ်တယ်လို့ဥရုံဘိန်းကဆက်ပြောပါတယ
်အခုကျွန်တော်တို့ချင်းပြည်နယ်မှာဒေသပလိထုံတန်းချင်းလာရကျွန်တော်တို့နေပြီးတမတ်ပြီးသားတွေလည်းအကုန်လုံးနေလွတ်မရှိဘူးနေရိုင်းလည်းမရှိဘူ
းအခုစီမံကိန်းအကောင့်တွေပေါ်တဲ့နေရာဟာဘိုးဘွားပိုင်နေမည်မဟုတ်ပဲဥပဒေအရဆောင်ရွက်တာဖြစ်တယ်လို့ချင်းပြည်နယ်လမ်းမဆွတ်တွေဝန်ကြီးဦးရွှေတီးဦးကပြောပါတယ
်ကျွန်တော်တို့နိုင်ငံမှာဥပဒေရှိတယ်နိုင်ငံတကာနိုင်ငံကဥပဒေရှိတယ်ဥပဒေအချိန်ခံပြီးပုံမှန်38ခုဖိုင်းနေနိုင်တော်ဒီမိအလုံးမိပေါ်မိအောက်ဒီပေါ်ဒီအောက်လေသူအတွင်းရှိတရားရကအချိန်အလုံးရဲ့ပြင်းချင်းပိုင်ချင်းဖြစ်ပြီးဆိုတော့အချိန်ခံပြီးမှပေါ်ပြထားတယ်နော
်ဟာခါမျိုးသိစီမံကိန်းကိုဟာခါမျိုးမှသံတလမျိုးသွားကလန်းတစ်ပိခေါကွင်းနီးမှာချင်းမြင့်တဲ့ဆိုးရကနေဧက686နဲ့အကောင့်တွေပေါ်နေသလိုတရားမဝင်ကျူးကျော်နေတိုင်းသူအင်ချီ135လုံးရှိနေပြီးအိုဂိုလာရှိရနေ့နောက်ဆုံးထားပြီးတော့အဲ့ဒီနေရာမှာဆက်သွားဖို့ချင်းမြင့်တဲ့ဆိုးရကနေတရိပ်ပေးထားပါတယ်ခင်ဗျာ
ဆက်ပြီးတော့ဒေါက်တာဆန်းစုကြည်အစိုးရအနေနဲ့23ရာစုပင်လုံညီလာခံဆက်လက်ကျင်းပသွားမယ်ဆိုရင်RCSSSA ရှမ်းမျိုးသားအစ်နိုင်ငံရေးဆွေးနွေးပွဲကျင်းပသွားမယ်လို့တနင်္ဂနွေနေ့အပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တမ်ရော RCSSSA ကထုတ်ပြန်လိုက်ပါတယ်ဒီအခြေအနေကိုနားမဟောမှန်းလေးစူးစီးတင်ဆက်ပေးပါမယ်ရှင်
လက်ရှိNLD အစိုးရကနေ23ရာစုပင်လုံညီလာခံစတုတ္ထအကြိမ်ကိုအစိုးရကနေဆက်လက်ကျင်းပသွားမယ်ဆိုရင်ရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဥဆောင်ကျင်းပသွားမယ်လို့ဇူလိုင်လ23ရက်နေ့6လပတ်အစည်းအဝေးအပြီးRCSSကထုတ်ပြန်လိုက်ပါတယ်
RCSSSA အနေနဲ့လုံခြုံရေးအစုအမွေလည်းပြင်းပြအောင်မြင်အောင်ငင်းချမ်းရေးလမ်းစဉ်နဲ့လည်းညီညွတ်စင်မဲ့နီးလမ်းပေါ့ပူးပေါင်းပြီးကျင်းပသွားရင်ပိုပြီးတော့ကောင်းလာပေါ့
သို့ပေမဲ့ရှမ်းပြည်တွင်းကနိုင်ငံရေးပါတီလက်နက်ကင်တပ်ဖွဲ့နဲ့လူမှုအဖွဲ့အစည်းတွေအပါအဝင်ရှမ်းပြည်လူထုကတော့လူထုတရက်လုံးကိုကိုစားပြုတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီကနေဦးဆောင်ကျင်းပစီလိုတယ်လို့ရှမ်းလူမှုအခြေပြုအဖွဲ့အစည်းမှလှုပ်ရှားတဲ့ရင်းဟန်ဖာကပြောပါတယ်စစ်တပ်ရဲ့ပါတီရဲ့လူငယ်ရဲ့လူမှုအဖွဲ့အစည်းရဲ့ပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်ညွတ်ရေးကော်မတီလို့ခေါ်တဲ့ CSSU ပေါ့အဲ့ဒါနေပြီးတော့ဦးဆောင်ပြီးတော့ဆွေးနွေးသွားရင်ပိုအဆင်ပြေလိမ့်မယ်လို့ကျွန်မတို့ယုံကြည်တယ်လေ
RCSSSA ကNCA စာချုပ်လက်မှတ်ရေးထိုးထားတဲ့အတွက်ရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဦးဆောင်ကျင်းပဖို့အခွင့်ရှိပေမဲ့ရှမ်းလူထုတရက်လုံးကိုကိုစားပြုနိုင်မပြုနိုင်တာကိုတော့ဘယ်သူမှမပြောနိုင်ဘူးလို့ CSSU ရဲ့ပြောရေးဆိုခွင့်ရှိသူစိုက်လက်ကရှမ်းဘာသာနဲ့အခုလိုပြောပါတယ်
RCSSကောင်စီအစဉ်တိုင်းမန်တင်RCSSကNCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့အတွက်ရှမ်းမြူတာစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့တူမာတာဝန်ရှိတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်ရှမ်းမြူတာစစ်နိုင်ငံရေးဆွေးနွေးပွဲဆိုကြဲက
RCSSအနေနဲ့ရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုဥဆောင်ကျင်းပမယ်ဆိုရင်မိုင်းပန်တော့မဟုတ်လင်းခေးမြို့မှာနာကျင်းပခွင့်ပေးထားပြီးတက်ရောက်တဲ့လူ
ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်ကတိုက်ပွဲအတွင်ပိတ်မိနေတဲ့ဘုံတော်ကြီးတပါအပါအဝင်တက်ကြီးရွယ်အိုစေဦးကိုနိုင်ငံတကာပြည်ပြည်ဆိုင်ရာကြက်ချင်နီကော်မတီ ICRC ကနေကဲထုတ်ခဲ့ပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲကြောင့်နေရာစွန့်ခွာခဲ့ကြရတဲ့ စစ်ပေးဆောင်ပြည်သူတွေအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကနေပလောက်ဝမြို့တက်စီမန်ကိန်းမှာမြေကွက်တွေချပေးဖို့စီစဉ်နေပါတယ်။တရုတ်ရှင်တွေခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
နေဆက်ဒေတာတိုင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ VOA ကတင်ဆက်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်ချန်ပြုလို့ရဆိုရင် VOA ရဲ့အီးမေးလ်အိပ်စာက burmese@voanews.com ဖြစ်ပါရှင်အခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်
တရုတ်နိုင်ငံရဲ့ထွက်ကုန်တချို့ပေါ်မှာအခွန်100ရာခိုင်နှုန်းနောက်ထပ်တိုးမြှင့်ကောက်ခံမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးတဲ့နောက်မှာအမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲအချိန်ဟာပိုးပြီးတော့ပြင်းထန်လာခဲ့ပါတယ်။နောက်လာကြရင်ကုန်သွယ်ရေးညှိနှိုင်းမှုတွေဆက်ပြီးပြုလုပ်မယ်ဆိုတဲ့သဘောတူညီမှုရရှိပြီးတရက်ကြာကျက်တပရီးနေမှာပဲသမ္မတဒေါ်နယ်ထရမ့် တက်ရောက်နေတဲ့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားနိုင်ငံကတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲပြုလုပ်နိုင်မှာမဟုတ်တော့ဘူးလို့ပြောပါတယ်။အရင်တုန်းကကျင်းပခဲ့တဲ့အာဆီယံအစည်းအဝေးတွေမှာအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတွေ့ဆုံဆွေးနွေးမှုတွေအတွက်အခွင့်အရေးရနိုင်တဲ့နေရာတစ်ခုလည်းဖြစ်ခဲ့တာပါ။ဒီအစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ကလည်းဩဂုတ်လတဲ့ကျေဇပင်းတွေကအာဆီယံကနေဒါနိုင်ငံချိုင်းဝန်ကြီးများအစည်းအဝေးမှာကနေဒါနိုင်ငံချိုင်းဝန်ကြီးနဲ့အတူပူးတွဲသဘာဝတိဖြစ်နေဆောင်ရွက်ခဲ့ပြီးနေဆက်ဖြတ်ကျော်ဖြစ်ပေါ်တဲ့ရာဇဝတ်မှုနှိမ်နင်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ EU ဥရောပသမဂ္ဂအစ်မင်ကိုယ်စားလှယ်ဖြစ်တဲ့ဥရောပကော်မရှင်ဒုဥက္ကဋ္ဌဖက်ဒရီကာမော့ခါရနီနဲ့လည်းတွေ့ဆုံပြီးတော့မြန်မာ ကျခိုင်ပြည်နယ်ကနေပြီးတော့အင်္ဂလိပ်ပြန်ကတ်ဒက်ပြတ်ထွက်ပြေးခလုံးနဲ့ရွန်ဂျာဒုက္ခတဲ့ပြန်လက်ခံရင်မြန်မာလုံဆောင်နေမှုတွေကိုဆွေးနွေးခဲ့ပါတယ်။ကိုရီးယားနိုင်ငံဆိုးမြို့တော်အနောက်ပိုင်းရုံချုံပြိုင်ကတိဆောက်ဆဲရေဆုပ်ဆက်ဆဲုံတို့ခုမှာမြန်မာတအူးပါဝင်တဲ့အသက်20အရွယ်တော်အမျိုးသားနှစ်ဦးသေဆုံးနေတာကိုကြက်တဲ့ပရင်းနဲ့မနေ့မှတွေ့ရှိခဲ့ပါတယ်။တရင်
တော့ Daryl Smith ဖြစ်ပါတယ်။တောက်ကြမနဲ့ VV season တွေကို line to meter 24.50 နဲ့ဒုတိယပိုင်းနိုင်ဝက်မှာ line meter 190လို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VV ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရောစိတ်ပါကျန်းမာရွှင်လန်းကြပါစေရှင်။ကျမများပြည်စင်အောင်ပါ။
This program has come to you from the Voice of America, Washington.